အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းမှာစင်ကာပူနိုင်ငံနဲ့ကတော့ဆက်ဆံရေးကောင်းနေတယ်လို့သုံးသပ်ကြပါတယ်။ပြီးခဲ့တဲ့မတ်လတည်းတရုတ်ကဖိလစ်ပိုင်ကိုကိုဗစ် -19 ဆေးစစ်တဲ့ကိရိယာတွေလှူဒါန်းခဲ့ပေမဲ့သဘောထားကွဲလွဲမှုတွေရှိခဲ့သလိုဗီယက်နမ်နိုင်ငံကလည်းကိုဗစ်ရောဂါကူးစက်မှာဆိုလို့တရုတ်ဗီယက်နမ်ကြားပြန်တန်းနေတဲ့လေယာဉ်ခီးစဉ်တွေကိုအီပီလာတွေရပ်ပစ်လိုက်တာကြောင့်တရုတ်ကစိတ်ကတိကောင်းဖြစ်ခဲ့ရတယ်လို့တရုတ်သတင်းစာတွေကပြစ်တင်ရေးသားပါတယ်။မလေးရှားနိုင်ငံဆိုရင်လည်းကမ္ဘာကြီးကကိုဗစ်နဲ့အလုရှုံနေချိန်မှာတရုတ်သင်္ဘောတွေကအငင်းပွားပွေရာတောင်တရုတ်ပင်လယ်ပြင်တဲသွာလာနေတာကိုစန့်ကျင်ကန့်ကွက်ခဲ့ပါတယ်။အခြားနိုင်ငံတွေနဲ့တရုတ်ကြားအခုလိုသံတမန်ရေးအဖွဲ့ထက်ရှိနေချိန်မှာတရုတ်နဲ့ဆက်ဆံရေးကောင်းနေတာကအာဆီယံနိုင်ငံတွေကစင်ကာပူပဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကာယရောဂါတိုက်ဖျက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့ပူးတွဲသုတေသနလုပ်မဲ့လုပ်ငန်းတွေအတွက်စင်ကာပူကဒေါ်လာသန်းပေါင်းများစွာလှူဒါန်းခဲ့သလိုနှစ်နိုင်ငံသံတမန်ဆက်ဆံရေးအနှစ်30မြောက်အထိမ့်အပွဲကိုလည်းကျင်းပခဲ့ကြပါတယ်။ဒါ့အပြင်စင်ကာပူဟာတရုတ်နဲ့တရားရဲသွေးစည်းညီညွတ်စွာရပ်တည်နေတယ်လို့စင်ကာပူသမ္မတကတရုတ်သမ္မတရှီဂျင်ဖင်ကိုရေးတဲ့စာမှာဖော်ပြပါတယ်။စင်ကာပူနိုင်ငံလိုပဲအာဆီယံထဲမှာတရုတ်နဲ့မြန်မာရဲ့ဆက်ဆံရေးဟာလည်းအတော်ကောင်းမွန်နေတယ်လို့အကဲကတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။